အမေရိကန်အောက်လွှတ်တော်ကသူ့အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုမှာထွက်ဆိုဖို့အတွက်အလေးနဲ့စဉ်းစားသုံးသပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောပါတယ်။သမ္မတယာရူးကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။သူ့အနေနဲ့အမှားယွင်းမရှိကြောင်းတရားဥပဒေနဲ့မညီတဲ့ဒီစုံစမ်းမှုကိုအတိအမှန်မပြုခြင်းသည့်တိုင်အောင်လွှတ်တော်ရဲ့လှုပ်ထုံးလုပ်နည်းနဲ့ညီညွတ်စေရေးကြားနာမှုနဲ့ပတ်သက်ပြီးအလေးနဲ့စဉ်းစားမှလို့သမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါပြီးခဲ့တဲ့တနင်္ဂနွေနေ့က Face the Nation သတင်းအစီအစဉ်နဲ့တွေ့ဆုံမေးမြန်းမှုမှာတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတကယ်လို့သမ္မတ Trump ကအပြစ်မရှိပါဘူးဆိုတဲ့အချက်လက်တွေရှိရင်သိရှိလိုတယ်လို့ပြောပါတယ်သမရအနေနဲ့လွှတ်တော်ကော်မတီရှေ့မှောက်လာပြီးစကားပြောဖို့သူပြောလိုတဲ့အမှန်တရားတွေအလုံးကိုပြောဖို့ဒါမှမဟုတ်လဲစားနဲ့ရေးသားပြောဆိုနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကထပ်လောင်းပြောပါတယ်သမရထရန့်အနေနဲ့လူကိုယ်တိုင်ကျန်းသာထွက်ဆိုမလားဆိုတာကတော့မသေးကြပါဘူးလာမယ့် 2020 ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပြိုင်ဘက်တွေတဲကတူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုစုံစမ်းရေးကူညီဖို့သမ္မတထရန့်ကပြောဆိုခဲ့တဲ့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဖုံးဆက်စကားပြောဆိုမှုမှာဆိုရင်အမှားယွင်းမရှိဘူးလို့လည်းသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်